ကချင်ပြည်နယ်ဖားကန့်မြို့နယ်ဆိုင်းတောင်စိတ်မှုနယ်ဂျန်ကက်ရွာတွေမှာတော့စစ်ကောင်စီတပ်နဲ့ကချင်လူမျိုးရေးတပ်မတော် KIA ပူးပေါင်းတပ်တို့ကြားမှာပြီးခဲ့တဲ့သတင်းပတ်ကနေစပြီးတော့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာပါဒီဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းမှာဒေသခံပြည်သူ10ဦးထပ်မံနဲ့အသက်ဆုံးခဲ့ရတယ်လို့နေကန်တွေက VOA ကိုပြောပြပါတယ်
စတင်ပါခုနှစ်ရည်ညပါဒီစိမ့်တောင်ရွာခဲကိုစိတ်ကြောင်စီကအတေးရသားဟိုစိတ်ကြောင်ထိုးလာပေါ့နော်စိတ်ကြောင်ထိုးလာပြီးအဲစိမ့်တောင်ရွာကလက်ကီးနဲ့ဟိုတယ်မှာဆိုတော့အမှတက်ဆဲထားတက်ဆဲထားပြီးတော့အမှအဲဝင်းထိုင်းနေဆိုရှင်လက်အဲခန်းထားပေါ့အပြင်မထောက်ဆိုင်ဘူးတက်ဆဲခန်းနေခန်းထားပေါ့နော်ဒီအဲခုနှစ်ရည်နေ့ရှိနေမှာလေအဲဒူလေးရောက်ပြတ်တာအပေါ်အဲလမ်းတော်လမ်းလာပြီးပေါ့ဒီဒူလေးရောက်ပြတ်တာရှိတယ်အဲကောင်စီရောပေါ့နော်အဲလူငယ်လေးရောပေါ့အဲ့လိုအခြေအနေရှိတယ်ပြရှင်ရင်ဒီ9ရက်နေ့ရက်8 90ဆိုတဲ့ဒီနေ့ချီဟိုတိုင်ပတ်ပြင်ထိုင်တော့ဘောနော်အဲ၄ရက်ရှိတော့ဆယ်ပြည်သူတွေနောက်တေးဆုံးတော့တာ9ရောက်တော့ဆောပုံရဟာရပေါ့နော်ဆိုရှင်အဲ့ထက်မကနိုင်ဘူးပေါ့အဆုတန်ရဟာများတယ်ပြရှင်ရင်အဲနေ့ချီပြန်ပြန်လန်တက်ခတ်လို့ဒီပြည်သူရဲ့နေနေချိခိုက်ပြစီရတယ်အများကြီးရှိရပေါ့နော်တော့ဆယ်အဲဒီဆုံးတဲ့ပြည်သူတွေကတော့ဆယ်ရောက်တော့မကောက်ဘူးပြောတယ်အဲ့လိုလို့ဆိုကျွန်တော်ပုံရအခွင့်ရောက်ရအားပေါ့နော်အဲ့ဒါလို့ရှိရမှာလေ
တိုက်ပွဲတွေထဲမှာဖြစ်ပွားခဲ့တဲ့ထိခိုက်သေးဆုံးမှုတွေနဲ့ပတ်သက်လို့တော့ VOA မြန်မာပိုင်းအနေနဲ့တိကျအတိမပြုနိုင်သေးပါဘူးဒီဖားကန့်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းတရားဝင်သတင်းထုတ်ပြန်တာမတွေ့ရသေးပါဘူးလက်ရှိမှာတော့ဆိုင်းတောင်ရွာအဝင်းအထွက်လမ်းအလုံးကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကပိတ်ဆို့ထားတယ်လို့ဒေသခံတွေကပြောပြပါတယ်ဖားကန့်ဆိုင်းတောင်လမ်းမိုက်စမ်းကျွယ်14စိတ်မမုံကျောက်တူးတောင်ဆက်လေးစိတ်စတဲ့ဆိုင်းတောင်တွေကိုဝင်ရောက်လာနိုင်တဲ့လမ်းကြောင်းတွေအကုန်လုံးပိတ်ခံထားရတယ်လို့ဒေသခံတွေကပြောပြတာပါလက်နက်ကြီးကြီးတွေကြားလာကြောင်းလဲဆိုင်းတောင်ရွာတွင်းနဲ့ရွာနီးဆက်ဖြစ်တဲ့စမ်းကျွယ်မော်တောင်ယူမာစတဲ့ရွာတွေကိုပါကြားရောက်ခဲ့တာကြောင့်ဒဏ်ရာရသူတွေတိုးလာနေတယ်လို့ဒေသခံတွေကပြောပြပါတယ်စစ်ကောင်စီတပ်ဖွဲ့တွေဝင်ရောက်စီးနင်းခဲ့တဲ့ဆိုင်းတောင်ရွာက Lucky Man Hotel မှာတော့ဟိုတယ်ဝန်ထမ်းတွေနဲ့အရက်သားပြည်သူတချို့ပိတ်မိနေတယ်လို့လည်းပြောပြကြပါတယ်။အဲဒီလိုမျိုးပိတ်ဆို့ပြီးတော့ဖမ်းဆီးခံထားရတဲ့သူတွေလွတ်မြောက်နိုင်ရေးအတွက်ကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ကအကျိုးတော်ဆောင်တဦးဖြစ်တဲ့ရွှေစောခေါင်ကတွားရောက်ညှိနှိုင်းတဲ့အချိန်မှာသူပြစ်ခတ်ခံရပြီးတော့ပေါင်မှဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပြပါတယ်။ဒီလိုမျိုးဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ကိုရောစစ်ကောင်စီပြောခွင့်ရကိုရော VOE မြန်မာပိုင်းအနေနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်တုံ့ပြန်ပြောဆိုတာမရှိပါဘူး။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့ KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ဖားကန့်မြို့နယ်တွေကတိုက်ပွဲအခြေအနေအသေးစိတ်ကိုသေချာမသိရသေးဘူးလို့ပြောပါတယ်။ဒါပေမဲ့ကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ကအကျိုးတော်ဆောင်တဦးဖြစ်တဲ့ရွှေစောခေါင်ထိခိုက်မှုကိုတော့အတည်ပြုပါတယ
်။လုံးဝဆယ်ပြည်ပြည်ကုံကောတော့မရဘူး။ဒါပေမဲ့ဒီနေ့တဲ့တိုက်ပွဲတော့ပြည်နာနေလို့ရှားရပါတယ်။အဲ့ဒီဟိုတယ်မှာပေါ့လေနော်။ဝိုင်းထားတဲ့ဟိုတယ်မှာတိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုတာရှားရပါတယ်။ဒီပြည်နဲ့ချင်းနဲ့ကိုတော့ကိုအဲမိသားသုံးဝက်ဖြစ်ပါတယ်။ဟုတ်ကဲ့။ကျတော့မနေ့နေ့ကြည့်တာပါအဲကြည့်တယ်ဆိုတာလဲအဟိုသက်သက်ပဲကနဲလင်းလင်းချင်းနဲ့ပြစ်လို့အဲဒီမိုင်းစတဲ့ကြည့်တယ်လို့ပြောတယ်ဟိုဘေဘက်ပုံမှာပေါ့နော်အဲလင်းချင်းတော့တွေ့ရတယ်သူတော့ပုံလေးပါပဲတင်ထားတာဟာကြည့်ရတယ်နော်
တိုက်ပွဲတွေကဇက်တိုက်ဆိုသလိုပြင်းပြင်းထန်ထန်ဖြစ်ပွားနေတာကြောင့်ဒေသခံပြည်သူတွေမှာဘေးလွတ်ရာကိုတိမ်းရှောင်ထွက်ပြေးနေကြရပါတယ
်အဲသူတို့ဒီအာအတော်များဒီနော်နတ်မော်ဘက်သို့ဆိုင်းအောင်ဘက်သို့ပြေးကြပါဘောနော်အဲဘောကောင်းဆန်းပဲတိတာပေါ့ဒီကိုအဲချော်ဒီဖက်ကန်ပဲပြီးရရှိရတို့များလူထောင်ထောင်ကမ်းရှိရပေါ့ဆက်ကြောနေမှာပဲတို့နေနေကြရရှိရပေါ့နော်အိမ်ထမှာပဲအိမ်ဆောင်တို့နဲ့ဂျန်ဂျန်ကြီးတွေရှိရအဲလက်နေစီမင်းဝင်ကြတာဆိုတော့ပြေးနေကြပေါ့နော်တော့ဆယ်ပေါ့ဟိုနေကြီးလည်းချိတယ်အဲသေးဟာရရှိရတန်ရဟာအပေါ်ဟိုကြောက်နေရပေါ့နော်ဒါလုံးကတော့ဆိုအချိန်ကြီးတော့ရှုပ်ထွေးနေပေါ့
ဒီနှစ်မတ်လပိုင်းကနေစပြီးတော့ကချင်ပြည်နယ်အတွင်းနေရာတော်တော်များများမှာတော့စစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်လာနေပါတယ်။ဆွမ်ဘရာဘွန်၊အင်ဂျန်ယန်၊စဒုံ၊မြို့လှ၊စင်ဘိုမြို့၊မိုးမောင်းနဲ့နေဆက်ကုံတွယ်ရေးမြို့ဖြစ်တဲ့ကံပိုက်တီအပြင်ရှမ်းပြည်မြောက်ပိုင်းမဘိန်းမြို့တွေကိုပါစစ်ကောင်စီကလက်လွတ်ခဲ့ရပြီးတော့အတိုက်ခံလက်နက်ကိုင်အင်အားစုတွေထိန်းချုပ်ထားကြောင်းကြေညာထားပါတယ်။ဖားကတ်မှာတော့ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့ကနေစပြီးတော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးတော့တချို့နေရာတွေကို KIA နဲ့ပူးပေါင်းတပ်တွေကထိန်းချုပ်ထားကြောင်းလည်းပြောဆိုထားကြပါတယ်ရှင်။